ကိုရီးယားနိုင်ငံခေါင်းဆောင်တွေက2018ခုနှစ်ထဲမှာထိတွေ့ဆက်ဆံမှုတွေလုပ်ခဲ့တယ်လို့ပဲလာမယ့်နှစ်တမှာလည်းငြိမ်းချမ်းရေးနှုတ်ပေါ်တွေတိုးမြင့်ကျင်းပသွားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အုန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်စီကိုတနင်္လာနေ့ကစာတစောင်ပေးပို့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်မြောက်ကိုရီးယားမျိုးရောပြည်မမှာစက်တမလကနောက်ဆုံးကျင်းပတဲ့နိုင်ငံခေါင်းဆောင်ထိပ်သီးစည်းဝေးမှာမြောက်ကိုရီးယားခေါင်းဆောင်ကတိပေးခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးရောကိုဒီဇင်ဘာမှာလကုန်မှာလာဖို့စီစဉ်ပေးမဲ့မဖြစ်မြောက်တာအတွက်စိတ်မကောင်းကြောင်းလည်းဆာမှာဖော်ပြထားပါတယ်။ဒါပေမဲ့ကင်းမြစာအပြစ်ဆုံးတော့တောင်ကိုရီးယားသမ္မတရုံးကထုတ်မပြောပါဘူး။2018ထဲမှာကိုရီးယားခေါင်းဆောင်နှစ်ဦးကြားထိပ်သီးဆွေးနွေးပွဲ၃ရက်ကျင်းပခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအခါအားလျော်စွာလုပ်ဖို့သဘောတူတဲ့အပြင်ဒီလိုလှုပ်ဆောင်ဖို့နိုင်ငံတကာအရေးယူမှုနဲ့အဆုံးသတ်ရေးအတွက်ညွှန်းလင့်ကြောင်းလည်းပြောခဲ့ကြတာပါ။ဒါပြင်နှစ်နိုင်ငံနယ်စပ်ဒေသတချို့အဆောင်ဆက်တပ်စခန်းတချို့ဖယ်ရှားရေးနယ်စပ်ပန်းမချွန်းရွာလေးကလက်နက်တွေမြေမြုပ်မိုင်းတွေရှင်းလင်းပအဝင်တမျိုးကျစီးချင်းချက်မှုတွေလျှော့ချဖို့လည်းလုပ်ခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်းမြစ်စာရဲမှာသူတော်2019မှာတောင်ကိုရီးယားသမ္မတမွန်နဲ့မကြမ်းကြာတွေ့ဆုံမှုဆန္ဒရှိတယ်လို့ဒေတာရင်းငင်းချန်တာယဝါပြောရင်းနဲ့ကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းစင်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးလိုတယ်လို့ဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရဲ့မူဝါဒဆိုင်ရာဆုံးဖြတ်ချက်နဲ့ရည်ရွယ်ချက်တွေကိုချိန်ညားနေရှိတဲ့ကောင်ဆောင်ကင်းမြစ်နှစ်သက်မင်းကုန်းမချိန်ညားခင်အခုလိုတောင်ကိုရီးယားသမ္မတစီကင်းကစာရေးခဲ့တာမှာ2018နှစ်သက်မင်းကုန်းကကင်းကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့တန်တမန်စတင်မှုပြောကြားခဲ့တဲ့နောက်တောင်ကိုရီးယားသမ္မတမွန်နဲ့တွေ့ဆုံခဲ့တယ်လို့ဂျူနာထဲမှာတော့အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ပါတမိုင်းတွင်ထိပ်သီးဆွေးနွေးပွဲကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်